ရခိုင်ပြည်နယ်အတွင်းကအင်အားကြီးပါတီတစ်ခုဖြစ်တဲ့ရခိုင်မျိုးသားပါတီ ANP အတွင်းမှာတော့စစ်ကောင်စီကနေကျင်းပပြုလုပ်မဲ့ရွေးကောက်ပွဲနဲ့ပတ်သက်ပြီးတော့သဘောထားကွဲလွဲအငင်းပွားမှုတွေရှိနေပါတယ်။ANP ပါတီရွေးကောက်ပွဲဝင်မယ်လို့မူဝါဒရေးရာဥစ္စာအဖွဲ့ဝင်တဦးကသတင်းဌာနတွေကိုပြောလိုက်ပေမဲ့ဒါကတဦးတီးသောသဘောထားဖြစ်ပါတယ်လို့တခြားပါတီခေါင်းဆောင်တွေကတုံ့ပြန်ပါတယ်။ဒီအ သဘောထားမျိုးမျိုးရှိနေချိန်မှာပဲအဓိကရခိုင်အားကြီးပါတီဖြစ်တဲ့ ANB အတွင်းရွေးကောက်ပွဲနဲ့ပတ်သက်လို့အငင်းပွားမှုတွေကိုကြားလာရပါတယ်ဒီနေ့တဲ့စစ်ကောင်စီကကျင်းပမှုကြိုးစားနေတဲ့ရွေးကောက်ပွဲမှာရခိုင်ပြည်နယ်အင်အားကြီးပါတီတစ်ခုဖြစ်တဲ့ရခိုင်မျိုးသားပါတီ ANB အနေနဲ့ဝင်ရောက်ရှင်ပြိုင်မယ်လို့ပါတီရဲ့မူဝါဒရေးရာဦးဆောင်ဖွဲ့ဝင်ဥပရှင်ကပြောရည်ကိုပြောပါလေ
ANB နဲ့ရွေးကောက်ပွဲဝင်ဆိုတာမူလေဒါရွေးကောက်ပွဲဟိုပါတီထောင်ရတာပဲရွေးကောက်ပွဲဝင်ဖို့အတွက်ပါတီကတစ်ခုလုံးကဘိုးကော်မတီကအစည်းအဝေးလုပ်လို့စီးစီကအစည်းအဝေးလုပ်အဲ့လိုအဆုံးဖြတ်ချက်တွေချပြီးတော့ကျင်းရကျက်ကျင်းချပြီးတော့ထုတ်ပြန်နေရမဟုတ်ဘူးပါတီဆိုတာမူအဖြစ်ရွေးကောက်ပွဲဝင်ရမှာပဲရွေးကောက်ပွဲဝင်မယ်အဲ့ဒီရွေးကောက်ပွဲမှာလည်းကျွန်တော်တို့ဒီရွေးကောက်ပွဲဝင်ကြမှာပေါ့။ဘယ်နှစ်ဘယ်လူဝင်နဲ့ဘယ်လူဝင်မလဲဆိုတာကြီး။အဲ့ဒါဒီဝီရစကားပါ။အဲ့ဒါရွေးကောက်ပွဲကကျွန်တော်ကရွေးကောက်ပွဲမဝင်ပါဘူး။ပါတီဝင်မယ်ပါတီ။ပါတီဝင်မယ်ဆိုရွေးကောက်ပွဲတကယ်ဝင်မယ်လို့ဒီပေါ်လာကြမှာပေါ့
။ ANB ပါတီဥက္ကဋ္ဌဦးသထွန်းလာကတော့ ANB အနေနဲ့စစ်ကောင်စီလုံးမဲ့ရွေးကောက်ပွဲဝင်မဝင်ဆိုတာအခုအချိန်ထိဆုံးဖြတ်ချက်မချရသေးဘူးလို့ VOA ကိုတုံ့ပြန်ပါတယ်။
ကျွန်တော်တို့ပါတီမှာကပါတီမွန်ရည်ရအစည်းအဝေးရပါတီဘူအလုံးမှုဆောင်ကော်မတီအစည်းအဝေးရပါတီဘူကော်မတီအစည်းအဝေးရပြုလုပ်ပြီးရွေးကောက်ပွဲတက်တယ်လို့အစုံတရာဆုံးဖြတ်ချက်ဆက်ထားတာမရှိသေးပါဘူး။အဲဒါကြောင့်ဥပရှင်ပြောဆိုတယ်ဆိုတာကလည်းဥပရှင်ရမှာသူပုဂ္ဂလိကအမည်ကိုပြောဆိုတာဖြစ်တယ်လို့ပဲပြောလို့ရတာလို့အဲဒါဥပရှင်ပြောဆိုတာကပါတီကိုကိုဇော့ပြုပြီးပြောဆိုတာမဟုတ်ဘူးဆိုတော့ကျွန်တော်ပြောလို့
ရခိုင်မျိုးသားပါတီ ANB ခေါင်းဆောင်တို့ဟာစစ်ကောင်စီခေါ်တဲ့စီဝေတက်ရောက်လေးရှိသလိုစစ်ကောင်စီနဲ့ကောင်းမွန်တဲ့ဆက်ဆံရေးရှိသူတွေဖြစ်ပါတယ်။ပါတီရဲ့ထိပ်ပဲခေါင်းဆောင်သူဖြစ်တဲ့ဒေါ်အေးနုဆင်ရလည်းစစ်ကောင်စီဖွဲ့ဝင်ဖြစ်ပူပေါင်းလှုပ်ဆောင်နေတာပါ။ဒီပေါ်မှာလည်းပါတီနဲ့ကွဲလွဲတဲ့သဘောထားတွေရှိနေပါတယ်။လက်ရှိရခိုင်မျိုးသားပါတီအတွင်းမှာစစ်ကောင်စီကျင်းပမဲ့ရွေးကောက်ပွဲဝင်ရေးမဝင်ရေးနဲ့ပတ်သက်ပြီးအငြင်းပွားမှုတွေရှိနေတာကြောင့်ပါတီအနေနဲ့ဆုံးဖြတ်ချက်တစ်စုံတစ်ရာထုတ်ပြန်ပေးတယ်လို့ ANB ခေါင်းဆောင်ဟောရခိုင်ရေးလေးလာ32ဥပိတ်တန်းကသူ့အမည်ကိုပြောပါတယ
်ဒီနေ့ကပေါ့နော်စတိုင်းနဲ့မထုတ်ခွင့်နဲ့အဲ့လိုဟိုတရားတစ်ပေါက်ပြောနေရကြတာကတော့တိတ်တဘာဝမကြပါဘူးဒီရောပြမတစ်ခေါက်ကတော့ဒါရွေးကောက်ပွဲကော်မရှင်နဲ့တွားကြည့်တဲ့အချိန်မှာ ANB ပါတယ်အဲဒါကြောင့်သူတို့ဒီချိန်မှာရွေးကောက်ပွဲဝင်မယ်မဝင်မှုဆိုတာကိုပြောပြတဲ့အချိန်တော့ရောက်နေပြီလို့ထင်တယ်အဲဒါမှလည်းပဲအဲသူတို့မှပြင်ဆင်မှုလုပ်ငန်းတွေလုပ်ရမှာပေါ့ပြောသူတို့မိခင်ကြီးကပြီးတော့ပြိုင်မယ်မပြိုင်မယ်ဆိုတာဝင်ဆုံးဖြတ်မဲ့သဘောချင်းအဲဒါကြောင့်ဒီလိုအငြင်းပွားမှုတွေဖြစ်နေတာလို့ကျွန်တော်ထင်တယ
်ရခိုင်ပြည်သူတွေကပါတီနိုင်ငံရေးကိုစိတ်ဝင်စားမှုအားနည်းပြီးလက်နက်ကင်ဒေါ်လာရေးကသာဒေသခံပြည်သူတွေရဲ့ကြိုးစည်းပွားကိုယူဆောင်ပေးနိုင်မယ်လို့ရခိုင်ဒေသခံတွေကပြောနေကြပါတယ်။အေးရခိုင်လက်နက်ကင်အဖွဲ့ပေါ်ပေါ်လာပြီးတဲ့နောက်ပိုင်းရခိုင်လူထုအကြအေးကိုထောက်ခံမှုပုံများလာပါတယ်။လက်တလုံးမှာတော့အေးနဲ့မြန်မာစစ်ကောင်စီအကြမှာနှုတ်အားဖြင့်ပြည့်ကပ်ရစဲရေးယူထားကြပါတယ်။